台湾和菲律宾南南大里的避孕权 Visa 跟陆权对来的路都也当被前途亏马式的代理人马第八年龄有难无用的破裂年龄而一路闹松来来的气量啊都也在南南人一样三进的撇的第六年西瓜十三亿千元呀千元下你的路也来撇吧 VOA 的领导 Ralph Jennings 也的电话过无三无为的表表马完事
အခုလောက်ရကတောင်နဲ့အရှေ့တောင်အာရှနိုင်ငံတွေအပြင်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေပါဝင်ပြီးနိုင်ငံပေါင်း18နိုင်ငံနဲ့ခီးတွားလုပ်ငန်း၊ကုန်သွယ်ရေး၊အစိမ့်ပညာရေးကိစ္စတွေဆက်ဆက်လုပ်ကိုင်နိုင်အောင်အားပေးနိုင်လိမ့်မယ်လို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကမျှော်လင့်ထားကြပါတယ်။ခိုင်မာအားကောင်းတဲ့ဆက်ဆံရေးထူထောင်နိုင်မယ်ဆိုရင်အခုချိန်မှာထိုင်ဝမ်ရဲ့အကြီးအမားဆုံးကုန်သွယ်နိုင်ငံဖြစ်ပြီးနိုင်ငံရေးအရကိုယ်လက်မှုတွေရှိနေတဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုချော့ချနိုင်မယ့်နည်းလမ်းဖြစ်ပါလိမ့်မယ်။ထိုင်ဝမ်ရဲ့အခုနောက်ဆုံးကြိုးပမ်းမှုကိုတောင်ဘက်ကဥတီတဲ့မူဝါဒတည်းလို့ခေါ်ပြီးစန်တကာလာဖြစ်တဲ့ရှီလာကနေလာမယ့်နှစ်ဇူလိုင်လကုန်အတွင်းဖိလစ်ပိုင်နိုင်ငံသားတွေဟာပြည်ဝင်ဝင်ဗီဇာမလိုပဲထိုင်ဝမ်ကို14ရက်ကြာလေပတ်ခွင့်ရရှိမှာဖြစ်ပါတယ်။ထိုင်ဝမ်ဟာဘရူနိုင်းနဲ့ထိုင်းနိုင်ငံသားတွေအပေါ်ပြည်ဝင်ဝင်ဗီဇာကင်းလွတ်ခွင့်ကို2016ခုနှစ်ကလေးကခွင့်ပြုခဲ့ပါတယ်။ဒီလိုကြိုးပမ်းလှုပ်ဆောင်မှုတွေကြောင့်ယင်းနည်းမြုပ်နှံမှုရုံးတစ်တွေဖွင့်နိုင်ခဲ့တယ်လို့ထိုင်ဝမ်မှာပညာသင်တဲ့တက္ကသိုလ်ကျောင်းသူကျောင်းသားအရေးအတွက်တွေတိုးများလာခဲ့ပြီးထိုင်ဝမ်ဖွံ့ဖြိုးမှုအထောက်အကူတွေပိုးပြီးတော့များလာခဲ့ပါတယ်။ထိုင်ဝမ်တမရဆိုင်အင်ဝမ်ကအခုလစောစောပိုင်းအမျိုးသားနေမင်းကွန်ပြောဆိုရမှာ
တောင်ဘက်ကိုဥတီတဲ့မူဝါဒတည်းရဲ့ယူရချက်ကကျမတို့အနေနဲ့နိုင်ငံတကာအသိုင်းအဝိုင်းကြားမှာတပန်းတာမှုရရှိစေဖို့ဖြစ်ပါတယ်။အခုလိုအခွင့်အရေးရရှိချိန်မှာကမ္ဘာအနှံ့ကမိတ်ဆွေတွေကိုပြောလိုတာကတော့အနည်းအမြန်ပြောင်းလဲနေတဲ့အာရှပစိဖိတ်ဒေသကိုမြင်နေကြရပါပြီ။ထိုင်ဝမ်ဟာဒေတာသွင်းတည်ငြိမ်မှုနဲ့အေးချမ်းသာရာဝါပြောရေးအတွက်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဖို့အဆင်သင့်ဖြစ်နေပါပြီ
။သမရဆိုင်ဟာ2016ခုနှစ်မေလအတွင်းထိုင်ဝမ်သမရအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက် 592 ဘီလီယံရှိတဲ့ထိုင်ဝမ်ရဲ့စီးပွားရေးနဲ့လိုက်လျောညီထွေဖြစ်အောင်တောင်ဘက်ကိုဥတီတဲ့မူဝါဒတည်းကိုကျင်ညာခဲ့တာဖြစ်ပါလေ။ထုံနှန်းစင်လာရထိုင်ဝမ်စီးပွားရေးသမားတွေဟာယင်းနှိမ့်နှံမှုလုပ်ဖို့အတွက်တရုတ်နိုင်ငံကိုပဲရွေးချယ်ကြလိမ့်ရှိပါတယ်။ဒါကြောင့်လဲဆိုတော့သူတို့နဲ့ရင်ကျင်းမှုချင်းဆက်ဆက်တယ်လို့ဈေးပေါ်တဲ့ကျွမ်းကျင်အလုပ်သမားတွေအများပြားရှိတဲ့အတွက်လည်းဖြစ်ပါတယ်။1988ခုနှစ်နဲ့2016ခုနှစ်အတွင်းထိုင်ဝမ်စီးပွားရေးလုပ်ငန်းပေါင်း 9,300 ကျော်ဟာတရုတ်နိုင်ငံမှာရင်းနှီးမြှုပ်နှံခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဆက်ဆံရေးကောင်စီကပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်ဟာကိုယ်ပိုင်ဒီမိုကရေစီကျင့်သုံးတဲ့ကျွမ်းဖြစ်နေကြစားတရုတ်ကသူ့ရဲ့အချုပ်အခြာပိုင်နယ်မြေအဖြစ်ကြီးညာထားပြီးဆိုင်းတမရတာဝန်ထမ်းဆောင်နေစဉ်ကာလမှာဒီသဘောထားကွဲလွန်မှုတွေကိုဆွေးနွေးမှုမလုပ်ပေးထားပါတယ်။ထိုင်ဝမ်ရဲ့စီးပွားရေးရာဝန်ကြီးဌာနဟာအင်ဒိုနီးရှား၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာယင်းနှိမ့်နှံရေးရုံးတွေဖွင့်လှစ်ထားပြီးတော့ယင်းနှိမ့်နှံလူတွေအတွက်အဲ့ဒီတန်းပြည်တွေရဲ့လိုအပ်ချက်တွေနဲ့ကန့်ညီတဲ့စီးပွားရေးစီမံကိန်းတွေရှာဖွေပေးနေတာပါ။ထိုင်ဝမ်အစိုးရကအရှေ့တောင်အာရှဒေသမှာတော်ရောက်ပြီးတော့ယင်းနှိမ့်နှံလူတွေအငေစားစီးပွားရေးလုပ်ငန်းတွေအတွက်ငွေထုတ်ချေဖို့အာမခံချက်ပေးထားပါတယ်။ထိုင်ဝမ်နိုင်ငံကိုလာရောက်ဖို့ဗီဇာကင်းလွတ်ခွင့်ပေးလိုက်ခြင်းကနိုင်ငံရဲ့စီးပွားရေးနောက်ထပ်တိုးတက်မှုတွေရရှိလာစေပါလိမ့်မယ်။မူဝါဒအသစ်မှာအကျိုးဝင်တဲ့နိုင်ငံပေါင်း18နိုင်ငံနဲ့ထိုင်ဝမ်ကြားကုန်သွယ်ရေးဟာအခုနှစ်ပင်20ရာခိုင်နှုန်းတိုးမြင့်လာခဲ့တယ်လို့သမရဆိုင်းကပြောပါရယ်။တရုတ်နိုင်ငံကနေလာရောက်လေပတ်တူအရေးအတွက်ဟာရော့ကျလာပြီးတောင်ဘက်ကနိုင်ငံတွေစီကလာရောက်သူအရေးအတွက်တိုးများလာပါရယ်။တောင်ဘက်နိုင်ငံတွေစီဥတီတဲ့မူဝါဒအသစ်မှာပါဝင်တဲ့နိုင်ငံတွေကနေထိုင်ဝမ်မှာအထက်တန်းပညာလာရောက်သင်ကြားသူဥယျာဉ်6လအတွင်းဆယ်ရာခိုင်နှုန်းတိုးလာခဲ့ပြီးတရုတ်နိုင်ငံကနေတက္ကသိုလ်ပညာလာရောက်သင်ယူသူအရေအတွက်က2016ခုနှစ်ထဲမှာလျော့ပါသွားခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာထိုင်ဝမ်ရဲ့ထိပ်ဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တည်ရှိနေစေဖြစ်ပါတယ်။2016ခုနှစ်အတွင်းတရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားသွေးကုန်ထုတ်ကုန်ပမာဏဟာအမေရိကန်ဒေါ်လာ 118.9 ဘီလီယံရှိခဲ့ပါတယ်ခင်ဗျာ။